ုတ်ကဲ့ပါရှင်ရန်ကုန်မြို့မြန်မာကွန်ဗင်းရှင်းစင်တာမှာကျင်းပနေတဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံငွေတုခန္ဓာဒုတိယနေ့ကိုတမနာယုံဝင်ကြီးဦးအောင်မင်းနဲ့မွေးမြူရေးနဲ့ရေလုံငန်းဝင်ကြီးဦးအောင်မြင့်တို့တက်ရောက်ပြီးရှစ်လေးလုံးငွေတုအခမ်းအနားအတွက်ဝင်ကြီးဦးအောင်မင်းကငွေကျပ်10သိန်းနဲ့ဝင်ကြီးဦးအောင်မင်းကငွေကျပ်5သိန်းလှူဒါန်းခဲ့ပါတယ်ဝင်းကြီးဦးအောင်မင်းကတိုင်းရင်သားရေးပြည်ရင်းညံ့ညံ့ရေးနဲ့အနာဂတ်ပြည်အောင်စုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာအခုလိုဝင်ရောက်ဆွေးနွေးခဲ့ပါတယ်ရှင်
။တစ်ဖက်နဲ့တစ်ဖက်ဖြစ်တဲ့အခါမှာ
သူတို့ဖက်နဲ့မလုံလောက်ပါဘူး။အဲ့တော့သူတို့ကြီးကြပ်ဖို့အတွက်နောက်တစ်ဖက်လို့ပါပဲ။အင်းနဲ့ဘီနဲ့တိုက်ပွဲဖြစ်တဲ့ဆိုရင်သူတို့ကြီးကြပ်ဖို့ဘယ်သူတရားလည်းမပြောဘူးဆိုတာကိုလှုပ်ဖို့ကတော့စီဆိုတဲ့အဖွဲ့ဖြစ်ပါ။အဲ့ဒီစီရတဲ့ဘယ်သူလဲဆိုတော့ခဲတို့ပြည်သူလူထုပဲဖြစ်ပါ။ကျွန်တော်ခဲတို့ပြည်သူလူထုကိုကျွန်တော်ကဒီမှာရည်ကြည့်တဲ့အခမ်းအနားမှာကျွန်တော်တို့ထည့်ထားပါပဲ။ဒါခင်ဗျားတို့မှာတာဝန်ရှိပါပဲအားလုံးဝိုင်းပြီးလုပ်ပေးဖို့ကျွန်တော်ဒါလေးတင်ပြပါပါမယ်။နောက်တစ်ခုကတော့အပြစ်ကရဆဲကိုကျွန်တော်ဒီမှာရပ်မထားပါဘူး။ဒီကနေ့ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲကိုတက်ပါမယ်။ကျွန်တော်ရဲ့ယင်းတော့လည်းအစိုးရအဆက်ဆက်မှာပြစ်ကရဆဲကိုလုပ်ခဲ့ပါလေ။ဒါပေမဲ့အောင်မြင်လားဆိုတော့ရန်လုံးပြည်မှာအောင်မြင်ပါဘူး။ဘာလို့လဲဆိုတော့ဒီဥစ္စာနီးလမ်းမှားနေလို့ပဲဖြစ်ပါတယ်။အကြီးကတော့နိုင်ငံရေးဆွေးနွေးပွဲတွေလောရမှာဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲကိုမရောက်ရောက်အောင်ကျွန်တော်ဆောင်ရွက်ဖို့ကျွန်တော်ပြင်ဆင်ထားရဲဆိုတာလေးနဲ့ဒီမှာတင်ပြပါပါမယ်။နောက်တစ်ခုကတော့တိုင်းရင်းဆွေးနွေးပွဲလုပ်တဲ့အခါမှာလည်းအားလုံးပါဝင်ခွင့်ရမှာဖြစ်ပါတယ်။တိုင်းရင်းသား135မျိုးကျွန်တော်မြန်မာနိုင်ငံမှာအခုရှိပါတယ်။သူတို့လည်းပါဝင်ခွင့်ရမှာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်နေအနေနဲ့လည်းပါဝင်ခွင့်ရမှာဖြစ်ပါတယ်။နောက်အစိုးရပါပါမယ်၊လွှတ်တော်ပါပါမယ်၊နိုင်ငံရေးပါတီတွေပါပါမယ်။နောက်လူသားအဖွဲ့အစည်းတွေအားလုံးပါဝင်တဲ့တိုင်းရင်းသားအစည်းအဝေးတစ်ခုကျင်းပပြီးတော့မှအကောင်းဆုံးအဖြစ်တစ်ခုရအောင်ကျွန်တော်တို့ဖော်ထုတ်သွားမယ်ဖြစ်တယ်လို့ကျွန်တော်တင်ပြပါတယ်။ဒီမှာကျွန်တော်တင်ပြချင်တာတော့ဗျာဗမာလူမျိုးဆိုရလဲတိုင်းရင်းသားတယောက်ပဲဖြစ်ပါတယ်ဘာမှအခွင့်အရေးပို့ယူစရာမလိုပါဘူးခင်ဗျားတို့အနေနဲ့လည်းဘာပဲဖြစ်ဖြစ်ဗမာမုံကြီးဆိုတာဘာဖြစ်ဖြစ်နဲ့တိုင်းရင်းသားတယောက်အနေနဲ့ပဲလို့အဲ့လိုခံယူပေးမယ်ဆိုလို့ရှိရင်ဒီပြဿနာတွေအားလုံးကပြီးသွားမယ်ဆိုတာလေးကျွန်တော်တင်ပြရပါတယ
်ဒါအပြင်ဝင်းကြီးဦးအောင်မင်းနဲ့ဝင်းကြီးဦးအောင်မြင့်တို့ဟာရှစ်လေးလုံးရေးတော်ပုံဓာတ်ပုံဗီဒီယိုမှတ်တမ်းနဲ့နိုင်ငံရေးအကျဉ်းသားတွေအကြောင်းပြကန်းတွေကိုလည်းလိုက်ကြည့်ခဲ့ပါတယ်ဝင်းကြီးဦးအောင်မြင့်ကတော့အစိုးရခွင့်ပြုချက်နဲ့ရှစ်လေးလုံးငွေတို့အခမ်းအနားကျင်းပခွင့်ရတဲ့အတွက်အရေးတော်ပုံမှာပါဝင်ခဲ့သူတွေရဲ့ခံစားချက်တွေအကြံပြုချက်တွေကိုပုံမှန်လင်းလင်းပြောဆိုကြတဲ့အခါသူတို့တွေရဲ့ယင်ထဲမှာပေါ်ပါသွားမှာဖြစ်တယ်လို့ RFA ကိုပြောပါတယ်
သူတို့ဖြစ်စေချင်တာတွေပေါ့နော်ဒီပေါင်းမြန်မာစွာဒီလိုလွတ်ခဲ့တာတွေကိုဒီနိုင်ငံတော်ရဲ့တရားဝင်ခွင့်ပြုထားတဲ့ခွင့်ပြုချက်နဲ့လေဒီမှာလာပြီးတော့ပြောဆိုဆွေးနွေးအကြံပြုတိုင်ပင်ခွင့်ရတာပေါ့နော်အဲ့ဒါသူတို့အတွက်အများကြီးယင်ထဲမှာလည်းပေါ်ပါသွားမှာဖြစ်တယ်လို့ဒီတကယ်အခု decision maker တွေနောက်ဥပဒေပြုတဲ့အဖွဲ့အစည်းတွေဒါတွေအတွက်လည်းပေါင်းမွန်အကြံဉာဏ်ရမယ်လို့ကျွန်တော်အနေနဲ့ပြောလဲပါတယ
်နိုင်ငံရေးကျင်းသားပြကမ်းမှာဝင်းကြီးဦးအောင်မင်းကလက်ကျန်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့စူတောင်းစကားတွေရေးသားတဲ့နေရာမှာလဲအောင်မြင်ကြပါစေလို့ရေးသားလက်မှတ်ထိုးခဲ့ပါတယ်။အဲ့ဒီလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့အစိုးရအဖွဲ့ကဝင်းကြီးကိုယ်တိုင်စူတောင်းလက်မှတ်ရေးထိုးခဲ့တဲ့အတွက်68မျိုးဆက်ចောင်းသားကောင်းဆောင်ကိုမြအေးကကျေးဇူးတင်ကြောင်းအခုလိုပြောပါတယ်ရှင်
။ကျွန်တော်သွားတဲ့ဟာညီငယ်နဲ့အမျိုးသားတည်းနဲ့တင်ပြရဆိုရင်အခြေခံမှုအောက်မှာသွားတာပေါ့နော်။အခုဆိုလို့ရှိရင်ဝင်းကြီးကိုကျွန်တော်တို့ကိုယ်တိုင်ကာကန်းတွေကိုလိုက်ပြတာကန်းနေမှာဆိုတစ်ချိန်လုံးကရှစ်လေးလုံးအေးတော့ပုံမှာကြာဆုံးသွားတဲ့ပုံလေးကနမှန်ထားတဲ့ပုံကြီးတော့အဲ့ဒီကာလာလုံးကကျွန်တော်တို့အရေးတော်ပုံကြီးအစင်းစင်ပေါ့နော်ဆန္ဒပြမှုအစင်းစင်လုပ်ခဲ့တဲ့ပုံကြီးပြင်ကိုအားလုံးပြင်ပါတယ်အကျဉ်းခံအကျဉ်းထောင်ရဲ့ပုံငယ်ရောဝင်းကြီးကိုကိုယ်တိုင်ကျွန်တော်တို့လိုက်ပြရတယ်ဒါကဘာလို့ဆိုကျွန်တော်တို့ပြည်သူလူထုခံစားခဲ့ရတဲ့ဒုက္ခဒုက္ခတွေအားလုံးကိုတကယ်ပါဆိုတာကိုကျွန်တော်တို့ပြမှာတကယ်ပြလို့တကယ်ပြတာနိုင်ငံအကျဉ်းသားတွေလွတ်ဖို့ဆိုတဲ့ဟာမှာဝင်းကြီးကိုယ်တိုင်လည်းပါဝင်ပြီးတော့အောင်မြင်ပါစေဆိုလက်မှတ်ထိုးပါအဲ့တော့ဘာဖြစ်ပြောဒီလိုမျိုးလက်မှတ်ထိုးရတဲ့ပုံမှာတော့ကျွန်တော်တို့ကျေးဇူးတင်တယ်။ဘာဖြစ်လို့ဆိုတော့လုပ်ပိုင်ခွင့်အာဏာအစိုးရဘက်မှာရှိရတယ်။အဲ့တော့ကျွန်တော်တို့ထပ်ပြီးကျွန်တော်တို့လွတ်လာစေချင်တယ်ဗျ။အရင်တော့ဆိုဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ဖမ်းခံရတဲ့အခြေအနေတွေလေ။အဲ့အရာတွေအကုန်လုံးကျွန်တော်တို့လိုက်ပြီးတော့ဝင်ကြီးလေးပြခွင့်ရတယ်။ဝင်ကြီးကလည်းစိတ်ရှိလဲရှိနေလိုက်ကြည့်ရဲ့အပေါ်မှာတော့ကျွန်တော်တို့ကျေးဇူးတင်တယ်လို့ပဲကျွန်တော်ပြောချင်တယ
်။ဝင်ကြီးနှစ်ယောက်စလုံးဟာတိုင်းရင်းသားရေးပြည်တွင်းညီညာရေးအမျိုးသားပြန်လည်တင်မြတ်ရေးလူခွင့်ရေးစတဲ့ခေါင်းစဉ်တွေနဲ့တီးတန့်ဆွေးနွေးပွဲတိုင်းကိုလည်းတက်ရောက်ခဲ့သလို88မျိုးဆက်ចောင်းသားခေါင်းဆောင်တွေနဲ့တီးတန့်တွေ့ဆုံစကားပြောပြီးမှတ်တမ်းဓာတ်ပုံရိုက်ခဲ့ပါတယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံဖြစ်တဲ့ August 10ရက်မနက်ဖြန်မနက်ပိုင်းမှာအရေးတော်ပုံမှာကြာဆုံးသွားသူတွေကိုရည်စူးပြီးတန်ငါတော်တွေကိုစွန့်စက်ကတ်လှူဒါန်းမှာဖြစ်ပါတယ်။နေကင်းပိုင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးတို့ကငွေတုအခမ်းအနားဂုဏ်ပြုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အဲ့ဒီနောက်88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်နဲ့မျိုးဆက်သစ်ចောင်းသားလူငယ်တွေကရှစ်လေးလုံးအရေးတော်ပုံကိုဖော်ကျူးတဲ့အစီအစဉ်ကိုလည်းတင်ဆက်သွားမယ်လို့သိရပါတယ်ရှင်။